အီရာဝန်ကြီးချုပ်အဒဲလ်အဗ်ဒူမဒီရဲ့နှုတ်ထွက်မှုကိုလွှတ်တော်ကတင်းငွေနေနေ့မှာလက်ခံလိုက်ပါပြီ။ဒါပေမဲ့နိုင်ငံတွင်းကအစိုးရစန့်ကျင်ရေးနှစ်လနီးပါးကြာဆန္ဒပြပွဲတွေအဆုံးသတ်သွားမဲ့အခြေအနေတော့မရှိသေးပါဘူး။ဝန်ကြီးချုပ်မာဒီကတောက်ချန်နေမှာနှုတ်ထွက်ခဲ့တာပါ။လွှတ်တော်ရင်းကအင်အားအကြီးဆုံးအဖွဲ့အစည်းနဲ့ဝန်ကြီးချုပ်တစ်ခန့်အဖို့သမ္မတဘာဟန်ဆာလီကပြောဆိုထားပါတယ်။လွှတ်တော်ရင်းအင်အားအကြီးဆုံးဖြစ်ရေးဘဲပါတီတွေညွန်ပေါင်းဖွဲ့ကြမလဲဆိုတာရှင်းရှင်းလင်းလင်းမရှိသေးတာကြောင့်သဘောတူညီချက်ရရှိရေးကသတင်းပတ်တွေနဲ့ချီကြမျက်နှာမှာတယ်။ဝင်ကြီးချုပ်တဲ့အတီးပြုတ်ခန့်အပ်နိုင်ခြင်းအချိန်ထိတော့ဝင်ကြီးချုပ်မာဒီနဲ့သူ့အစိုးရအဖွဲ့ကအိမ်ဆောင်အစိုးရအဖြစ်ဆက်ပြီးတာဝန်ယူဖို့သဘောတူထားပါတယ်။ဝင်ကြီးချုပ်နှုတ်ထွက်ယုံလောက်နဲ့တော့အစိုးရစန့်ကျင်ရေးဆန္ဒပြသူတွေကြေနပ်မဲ့အခြေအနေမရှိပါဘူး။ဝင်ကြီးချုပ်တဲ့လွှဲပြောင်းတာဝန်ယူုံတင်မဟုတ်ဘဲအချင်းပြဲချဆမှုတွေမကျွမ်းကျင်မှုတွေနဲ့ရင်းနှံကြွားတဲ့နိုင်ငံမှာဆင်းရဲမွတ်တင်မှုပပျောက်ရေးမစွမ်းဆောင်နိုင်တဲ့နိုင်ငံရေးစနစ်တစ်ခုလုံးပြောင်းလဲဖို့ဆန္ဒပြသူတွေကတောင်းဆိုနေကြတာပါ။တနင်္ဂနွေနေ့တုန်းကလည်းမြို့တော်ဘက်ဂရက်ကလွှတ်တော်အဆောက်အုံနိုင်ငံကိုကြောတက်ဖို့ကြိုးစားတဲ့ဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့ကပြစ်ခတ်တာကြောင့်ဆန္ဒပြသူတို့အသေးဆုံးပါတယ်တခြားသူ၉ဦးထဏ်ရာရပါတယ်အော်တိုဘလအစိုးပိုင်ကစခဲ့တဲ့နိုင်ငံတော်ဆန္ဒပြပွဲတွေအတွင်းတေဆုံးသူ၄၀၀နီးပါးရှိပြီးလူပေါင်း၁,၀၀၀ကျော်ထဏ်ရာရထားပါတယ်